This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတပါဝပြီးစစ်အာဏာရှင်ဘေးရောနေကင်းဝေးပြီးကိုစိတ်နှပါလုံးချုံပေးကင်းကြပါစေလို့ Radio NUG ကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်။အခုချိန်ကစပြီး Radio NUG ရဲ့စည်ရီတရင်ကောင်းနှုတ်ချက်ကိုရန်နိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်ရှင်
။ Radio NUG သောရဆင်များမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ17ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စည်ရီတရင်များကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့တောင်ပိုင်းစစ်ဒေသဗျူဟာ32ပူးပေါင်းတပ်တွေတိုက်ခတ်မှုကြောင့်တစ်နှစ်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်400ကျော်သေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနရဲ့ပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသမှာရှိတဲ့စစ်ဒေသကွဲအမှတ်3ဗျူဟာ32ပူးပေါင်းတပ်တွေတိုက်ခတ်မှုကြောင့်2024အတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်400ကျော်သေဆုံးပြီးတော်လိုင်းပူးပေါင်းတပ်ဖွဲ့ဝင်40ဦးကြာဆုံးခဲ့ရတယ်လို့တောင်ပိုင်းစစ်ဒေသကဒီကနေ့ဇန်နဝါရီလ17ရက်မှာထုတ်ပြန်ထားပါတယ်။တောင်ပိုင်းစစ်ဒေသကွယ်အမှတ်3ဗျူဟာ32စစ်ကြောင်းတွေဖြစ်တဲ့ကော့ဘရာစစ်ကြောင်း၊ကျစ်တနက်စစ်ကြောင်းနဲ့ဗင်နုံစစ်ကြောင်းတို့ဟာတော်လိုင်းပူပေါင်းတပ်ဖွဲ့တွေနဲ့အတူ2024ခုနှစ်အတွင်းဖော်ဆောင်ခဲ့တဲ့တိုက်ပွဲသတင်းတွေကိုအသိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်။2024အတွင်းမှာပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသဗျူဟာ32ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ထိတွေ့တိုက်ပွဲ88ကြိမ်ရှိခဲ့ပြီးစစ်ကောင်စီတပ်ရင်း3ရင်းဗျူဟာတစ်ခုနဲ့ကာကင်းတပ်စခန်းငယ်7ခုကိုတိုက်ခိုက်သိမ်းပိုင်နိုင်ခဲ့တယ်လို့ဆိုပါတယ်။အရေးတီတွေ့တိုက်ပွဲတွေမှာစစ်ကောင်စီဘက်က၄ချောင်းပစ်ကူအကြိမ်100ကျော်နဲ့လက်နက်ကြီးပစ်ကူအကြိမ်ကြီး6384ကျိမ်နဲ့အထက်ရှိခဲ့တယ်လို့သိရပါဗျ။တိုက်ပွဲတွေတွင်စစ်ကောင်စီဘက်ကစစ်သား413ဦးသေဆုံးက314ဦးဒဏ်ရာခဲ့တာကိုအတည်ပြုနိုင်ခဲ့ပြီးတော်လိုင်းပူပေါင်းတပ်ဖွဲ့ကရဲဘော်40ဦးတိုင်းပြည်အတွက်မြင့်မြတ်စွာအသက်ပေးလူခဲ့ရကထိခဲ့တဲ့ရသူ190ဦးရှိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့မြေပြင်အခြေအနေအရအတည်ပြုလို့မရတဲ့အချက်လက်တွေကိုခြံလှက်ထားခဲ့တယ်လို့အသိပေးပါဗျ။စစ်ကောင်စီတပ်ရဲ့လက်နက်ကြီးလက်နက်ငယ်နဲ့ခဲယမ်းများစွာကိုပူးပေါင်းတပ်ဖွဲ့တွေသိမ်းဆည်းရမိခဲ့ပြီးတနှစ်အတွင်းစစ်သား18ဦးလက်နက်နဲ့တကွအလင်းဝင်လာသလိုလက်နက်မဲ့6ဦးစုစုပေါင်း23ဦးအလင်းဝင်လာခဲ့တဲ့အတွက်အလင်းဝင်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုထိုက်တန်တဲ့ဆုချီးမြှင့်ပေးခဲ့ပြီးဘေးကင်းလုံခြုံစေဖို့စီမံဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်။ဒါပြင်တိုက်ပွဲတွေကနေစစ်သုံးမှန်22ဦးဖမ်းဆီးရမိခဲ့ရမှာလဲသူတို့ကိုကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားတယ်လို့တောင်ပိုင်းစစ်ဒေသကထုတ်ပြန်ထားပါတယ်ခင်ဗျာ။ခုတကရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်262အနီးမှာစစ်တပ်နဲ့တော်လိုင်းတပ်တွေကြားတိုက်ပွဲဖြစ်ပွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်262အနီးမှာတော်လိုင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ထိတ်တိုက်တွေ့ဆုံရကတိုက်ပွဲဖြစ်ခဲ့ပြီးစစ်ကားပျက်စီးသွားတယ်လို့ On Sense Land နမောက်ဖွဲ့ကဆိုပါတယ်။တော်လိုင်းတပ်ဖွဲ့တွေဇန်နဝါရီလ10ရက်နေ့မနက်4နာရီခန့်အချိန်ကရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်262အထိရောက်ရှိလာခဲ့ရာရွာသိကျေးရွာနီးမှာအကြမ်းဖက်စစ်ကားနဲ့ထိတ်တိုက်တွေ့ကြရကနေတိုက်ပွဲဖြစ်ခဲ့တာလို့သိရပါတယ်။တိုက်ပွဲတွေမှာစစ်ကားပျက်စီးတဲ့အတွက်အကြမ်းဖက်စစ်ကောင်စီဘက်ကစစ်သားတွေထိခိုက်သေဆုံးမှုရှိနိုင်ပေမဲ့အတိမပြုနိုင်သေးဘူးလို့တာဝန်ရှိသူတူကပြောပါတယ်။ဒေါ်လိုင်းတက်တွေရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်262မှာရှိတဲ့စိုင်ကောင်းရဲစခန်းကိုစီးနှင်းတိုက်ခိုက်ဖို့ရောက်ရှိလာချိန်မှာစစ်ကားနဲ့ထိတ်တိုက်တွေ့ကြတာလို့လည်းသိရပါတယ်။စစ်တပ်လော်ဘီကြော်စိုးဦးကရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်262မှာ PDF ရှိတာမဖြစ်နိုင်ဘူးလို့ပြောတဲ့အတွက်မိုင်တိုင်262အမြန်လမ်းကဆိုင်ကောင်းရဲစခန်းကိုစီးနှင်းတိုက်ခတ်ဖို့လာခဲ့ကြတာမှာစစ်ကားနဲ့ထိတ်တိုက်တွေ့ပြီးတိုက်ပွဲဖြစ်ခဲ့တဲ့အတွက်ဆိုင်ကောင်းစခန်းကိုစီးနှင်းတိုက်ခတ်မဲ့အစီအစဉ်ပြတ်ခဲ့ရတယ်လို့ On Chance Land နမောက်အဖွဲ့တာဝန်ခံကိုဘာမတီကသတင်းဌာနအချို့ကိုပြောထားပါတယ်။အဲဒီစစ်စင်ရေးကို On Chance Land နမောက်အဖွဲ့ပြောပွဲရမဲစင်ပတ်ကဖနဲ့နမောက်တပ်ပေါင်းစုတို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပါလေခင်ဗျာ။အခုဆက်လက်ပြီးလက်ခတ်တောင်တာဝန်ဆိုင်စခန်းကိုစစ်ကူလာတဲ့စစ်တပ်စစ်ကြောင်းကိုကြားဖြတ်တိုက်ခတ်မှုမှာ ယာယီစစ်ကြောင်းမှုပါဝင်ရှိဦးထပ်မင်းတေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။တရင်တိုင်းတိုင်းလောင်းလုံးမြို့နယ်ကလက်ခတောင်တာဝါတိုင်းစခန်းကိုစစ်ကူလာတဲ့စစ်တပ်စစ်ကြောင်းကိုကြားပြတ်တိုက်ခတ်ခဲ့ရမှာဗိုလ်ကြီးဆင်းရှိတဲ့ယာယီစစ်ကြောင်းမှုအပါဝင်ရှိဦးကျော်တေဆုံးသွားတယ်လို့တဝဲခဲတပ်ပေါင်းစုကပြောပါတယ်။အင်အား40ခန့်ပါတဲ့အဲ့ဒီအကြမ်းဖက်စစ်တပ်စစ်ကြောင်းကိုစမ်းလန်းကျေးရွာနီးမှာတော်လိုင်းပူပေါင်းတပ်ဖွဲ့တွေကဇန်နဝါရီလ9ရက်မနက်6နာရီခန့်မှာကြားပြတ်တိုက်ခတ်ခဲ့တယ်လို့သိရပါတယ်။၄နာရီကျော်ကြာတဲ့အဲ့ဒီတိုက်ပွဲမှာအကြမ်းဖက်စစ်တပ်ဘက်ကဗိုလ်ကြီးအဆင့်ရှိတဲ့ယာယီစစ်ကြောင်းမှုပါဝင်၈ဦးကျော်သေဆုံးပြီး၁၀ဦးထပ်မံတဲ့ရန်ရသွားတာလို့အသိပေးထားပါတယ်။နှစ်ဖက်တီးတွေတိုက်ပွဲမှာစစ်ကောင်စီရဲ့တိုက်ခိုက်ရေးစစ်သင်္ဘောကလည်းစစ်တပ်စစ်ကြောင်းကိုလက်နက်ကြီးပစ်ကူပေးပြီးတိုက်ခတ်တာကြောင့်ဒီတိုက်ပွဲမှာပါတဲ့ຫນွေဦးပျောက်ကြားတပ်ဖွဲ့ကရဲဘော်တို့တိုင်းပြည်နယ်လူမျိုးအတွက်အသက်ပေးလူခဲ့ရတယ်လို့ဒဝဲခဲတပ်ပေါင်းစုထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အထင်သာသွားတဲ့စစ်တပ်စစ်ကြောင်းကကြံတဲ့အကြမ်းဖက်စစ်သားတွေဟာလောင်းလုံးမြို့နယ်ဆန်းလန်းကျေးရွာနီးကပင်လယ်ပြင်မှာနေရာယူထားတဲ့ရည်ရစစ်တင်မောကပေးတဲ့လက်နက်ကြီးပစ်ကူအားနဲ့လောင်းလုံးမြို့ရင်းကိုပြန်လည်ဆုတ်ခွာသွားတယ်လို့လည်းသိရပါတယ်။ဒီတိုက်ခိုက်မှုကိုတဝဲခဲတပ်ပေါင်းစုရဲ့ဦးဆောင်မှုနဲ့ຫນွေဦးပျောက်ကြားတပ်ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။တဝဲခဲတပ်ပေါင်းစုအနေနဲ့ရှစ်ဆက်ပြီးစစ်ရေးအရှိန်မြင့်သွားမှာဖြစ်တဲ့အတွက်တဝဲခဲတပ်ပေါင်းစုကလုပ်တဲ့ကြီ9000ရရှိရေးကမ်ပိန်းမှာပူးပေါင်းပါဝင်ပေးကြဖို့တော်လှန်ပြည်သူများကိုတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။ကုဒ်ကတင်ဆက်ပြီးမှာကတော့ပြည်သူလူထုကိုပြစ်ခတ်နေတဲ့ဟာဝေဇာအမြောက်ကြီးတွေတင်းစီရရှိတာတန်ဖိုးမဖြစ်နိုင်ဘူးလို့အရေတော်ပခဖပြောကြားတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတဲ့အရေတော်မျိုးမှာအခြေဆိုင်တဲ့အမှတ်30စစ်အခြေခံလက်ကျင့်တပ်ကိုလာတဲ့စစ်တပ်ထောက်ပို့စစ်ကြောင်းကိုတိုက်ခတ်ရမှာပြည်သူတွေကိုရန်စမ်းပြစ်ခတ်နေတဲ့122မမဟာဝေဇာအမြောက်ကြီးတွေတင်းပိုင်ရရှိမှုဟာတန်ဖိုးမဖြစ်နိုင်ဘူးလို့အရေတော်မျိုးနယ်ပြည်သူကာကွယ်ရေးအဖွဲ့ပခဖကဒီကနေ့ဇန်နဝါရီလ17ရက်မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကဝေးနေ့မှာဖြစ်ခဲ့တဲ့နာမခကနေအရော်စခတ်တ30ထောက်ဖို့စစ်ကြောင်းကိုဖျက်တောက်တဲ့တိုက်ပွဲမှာကျွန်တော်တို့အနေနဲ့အဖိုးမဖြစ်နိုင်တာကပြည်သူတွေကိုရန်သန့်ထုနေတဲ့ဟာဝေဇာကြီးတွေကိုပါတင်းစီရမိလိုက်တာပဲဖြစ်ပါတယ်စခတ်တ30ကစစ်သားတွေဟာကြွမတိုင်ကြီးမီရိုးဆိုသလို PDF တွေကိုမနိုင်တိုင်းညညအရော်ပြည်သူတွေကိုအိတ်ကောင်းချင်းမအေးရစားကောင်းချင်းမစားရအောင်နှိပ်စက်နေတာလဲဒီဟာဝေဇာပါပဲလို့အသိပေးထားပါတယ်မြို့သားညီညီအစိုးရကာဝေးဝန်ကြီးဌာနအမှတ်1စစ်ဒေသကုကဲမှုအောက်မှာရှိတဲ့ PDFပကဖပူပေါင်းတက်တွေဇန်နဝါရီလ9ရက်နေ့ကစစ်ကောင်စီထောက်ပို့ရန်တန်းကိုတိုက်ခတ်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်15ဦးသေဆုံးပြီး9ဦးအရှင်ဖမ်းမိကလက်နက်ခဲယံတွေသိမ်းဆီးရရှိခဲ့တာနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။သိမ်းပိုက်ရရှိခဲ့တဲ့လက်နက်ခဲယံတွေထဲမှာ122မမဟာဝေဇာကြီး15လုံးပါတယ်လို့စစ်ဒေသတစ်ကလည်းအသိပေးထားပါတယ်။ဇန်နဝါရီလ9ရက်ကဖြစ်ခဲ့တဲ့အဲ့ဒီတိုက်ပွဲမှာတော်လိုင်းရဲဘော်တအူးကြာဆုံးခဲ့ရတယ်လို့အရေတော်ပကဖကဆိုပါတယ်။ပြည်သူလူထုအတွက်ထိုက်တန်ဂုံပြောင်စွာအသက်ပေးလူခဲ့တဲ့ရဲဘော်ကိုလေးစားဂုဏ်ယူလျက်ပါလို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ဇန်နဝါရီလ17ရက်မှာလည်းအရတော်မုံရလမ်းပိုင်းမှာစစ်ရေးတင်းမာနေစေအခြေအနေဖြစ်ပြီးပြည်သူပိုင်ကားတွေကိုချောဆွဲကလမ်းပိုင်းပေါ်မှာလှုပ်ရှားမှုတွေရှိတဲ့အတွက်ပြည်သူလူထုအနေနဲ့အရတော်မုံရလမ်းကိုအသုံးပြုသွားလာတာတွေရန်နာထားပြီးပို့အရတော်ပကဖကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါစစ်တပ်တင်းနေမြန်မာနှစ်ရက်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်9ဦးလက်နက်နဲ့တကွအလင်းဝင်လာတဲ့ဆိုတဲ့စစ်ရေးသတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မြို့သားညီညွတ်အစိုးရ NUG ကာကွယ်ဝန်ကြီးဌာနရဲ့အမှတ်1စစ်တပ်နေမြန်မာနှစ်ရက်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်9ဦးလက်နက်ခဲယံတွေနဲ့တူအလင်းဝင်ရောက်ရှိလာတယ်လို့စစ်တပ်တစ်ကထုတ်ပြန်ပါတယ်။စကိုင်းတိုင်းဝက်လက်မြို့နယ်ကပြည်သူစစ်2ဦးဟာဇန်နဝါရီလ10ရက်မှာအလင်းဝင်ခဲ့ပြီးမကွေးတိုင်းဂံကောင်းခရိုင်ဆောင်းမြို့နယ်ရဲစခန်းကရဲတပ်သား2ဦးပခုတ်ကူမြို့နယ်မြစ်ချေမြို့ကစစ်ကောင်စီတပ်သား2ဦးတို့ဟာဇန်နဝါရီလ9ရက်မှာအမတ်တက်စစ်တေသာကုကဲမှုအောက်ကတိုင်ရင်တွေမှာအလင်းဝင်ခဲ့ကြတာလို့ဆိုပါတယ်။စကိုင်းတဲ့ဝက်လက်မြို့နယ်ရှိရှိမကကြေးရွာမှာယာယီအခြေပြုနေတဲ့ဗိုလ်ကြီးအင်းမြို့ထွန်းဦးစီးတဲ့ခမရ73တိုင်ရင်ကပြည်သူစစ်တပ်သား2ဦးက MA1 နှစ်လက် MAG အတောင့်460နဲ့ရွှေဘိုခရိုင်တိုင်ရင်နှစ်ထံအလင်းဝင်ခဲ့တာလို့အသိပေးပါတယ်။မကွေးတိုင်းကံကောင်းခရိုင်ဆောင်းမြို့နယ်မြို့မရဲစခန်းကရဲတပ်သား2ဦးက G3 တလက် G349 တောင်းလက်ပြုံ4လုံး GA 2ခုနဲ့ကံကောင်းခရိုင်တိုင်ရင်3ထံအလင်းဝင်လာတာလို့သိရပါတယ်။ကောက်ကူမျိုးနဲ့မြစ်ချေမျိုး BBI မွေးမြူစကန်ကတပ်သား2ဦးကတော့ MA1 နှစ်လက်အီနာဂါဘုံဒီတလုံးနနတိဘုံနှလုံး MAG 166တောင်းပို့ကြည်ကားတော့ဂျီအိမ်10ခုယူဆောင်ကပခုတ်ကူခရိုင်တိုင်ရင်8ထံအလင်းဝင်လာတယ်လို့အမတ်တစ်စစ်ဒေသကထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်အစိုးရအဖွဲ့ခေါင်းဆောင်တွေနဲ့တိုင်းရင်းသားတော်လှန်ရေးခေါင်းဆောင်တွေကအခု2025မှာစစ်ရေးအရှိန်မြင့်မှာဖြစ်တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေအနေနဲ့စစ်ခေါင်းဆောင်တွေကိုအကာအကွယ်မပေးဘဲပြည်သူ့ဘက်ကရက်တီပူပေါင်းကြဖို့ဖိတ်ခေါ်ထားချိန်မှာဒေသအသီးသီးမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာတူးချင်းကနေအစုအဖွဲ့လိုက်အလင်းဝင်လာနေကြတာပဲဖြစ်ပါလေခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
ဆက်လက်ပြီးပြည်တွင်းသတင်းများကိုတင်ပြပါမယ်ရှင
်မင်္ဂလာပါသောရရှင်များရှင် အခုချိန်ကစပြီး Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မနှွေဦးမိုင်ပါကျောင်းနီမော်ရွာလေးကျောင်းတိုက်ခိုက်ခံရမှုမှာအရက်သား26ဦးသေဆုံးပြီးအလောက်ရှာမတွေ့ဘဲပျောက်ဆုံးနေသူများရှိရလို့အေးအေးအသိပေးတဲ့သတင်းကိုပထမဆုံးတင်ပြပေးသွားပါမယ်ရခိုင်ပြည်နယ်ရမ်းမဲမြို့နယ်ကကျောင်းနီမော်ကျေးရွာကိုအကြမ်းဖက်စစ်တပ်ကလေးနဲ့ဘုံကျဲတိုက်ခိုက်မှုဖြစ်စဉ်မှာတက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေအပါအဝင်တေဆုံးသူ26ဦးရှိခဲ့ပြီးအလောက်ရှာမတွေ့ဘဲပျောက်ဆုံးနေသူတွေလည်းရှိနေရလို့ရခိုင်တပ်တော်အေးကဒီနေ့ဇန်နဝါရီလ17ရက်နေ့မနေ့အစောပိုင်းမှာထုတ်ပြန်ပါတယ်ရခိုင်ဒေသမှာအကြီးကျယ်ဆက်ရှုံးနေတဲ့အကြမ်းဖက်စစ်ကောင်စီကဇန်နဝါရီ8ရက်နေ့လေတနိုင်းမိနစ်20မှာကျောင်းနီမော်ရွာကျေးရွာကိုတိုက်ပွဲဖြစ်ပွားတာမရှိဘဲလေးချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ပြောလိုက်တာဖြစ်ပါတယ်စစ်ကောင်စီရဲ့ Jet Fighter နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ရွာတောင်ပိုင်းရက်ွက်ရွာလယ်ပိုင်းရက်ွက်နဲ့မြောက်ပိုင်းရက်ွက်တွေမှာအပြင်းထန်မီးလောင်ကျွမ်းခဲ့ပြီးနေအိမ်398လုံးမီးလောင်ကျွမ်းခဲ့ပြီးတက်ကြီးရွယ်အိုတွေနဲ့ကလေးငယ်အများပြားမီးထဲပါသွားခဲ့လို့အေအေကဆိုပါတယ်အေအေကပြုစုထားတဲ့စရင်တွေအရတေဆုံးသူ26ဦးအလက်စာပြင်းထန်ဒဏ်ရာရသူ12ဦးအသေးစားဒဏ်ရာရသူ15ဦးအထက်ရှိခဲ့လို့သိရပါတယ်အလောက်ရှာမတွေ့ဘဲပျောက်ဆုံးနေသူတွေရှိနေသေးတာကြောင့်တေဆုံးဒဏ်ရာရသူအရေအတွက်ထပ်တိုးလာနိုင်တယ်လို့အသိပေးထားပြီးနောက်ထပ်တေဆုံးဒဏ်ရာရသူများစင်ရရင်ထပ်မံဖော်ပြပေးမယ်လို့အေအေကအသိပေးပါတယ်ရခိုင်ဒေသမှာဆက်ရှုံးနေတဲ့အကြမ်းဖက်စစ်ကောင်စီဟာတိုက်ပွဲဖြစ်တာမရှိတဲ့နေရာတွေကပြည်သူလူထုကိုပစ်မှတ်ထားပြီးဆေးရုံများ၊ဆေးခန်းများ၊စာတင်ကျောင်းများ၊ဘာသာရေးအဆောက်အုံများ၊ဈေးများ၊လမ်းတရာများနဲ့လူနေရပ်ကွက်များကိုလေးနဲ့ဘုံကျဲတိုက်ခိုက်တာ၊လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေဟာစစ်ရာဇဝတ်မှုတွေကိုပြောင်ပြောင်တင်းတင်းချိုးပေါက်ကျူးလွန်တာဖြစ်ပြီးတရေဘောကြောင့်တဲ့လုံရက်လို့အေအေကပြောပါတယ်ကျောင်းနီမော်ရွာလေးကျောင်းတိုက်ခိုက်ခံရမှုဖြစ်စဉ်နဲ့ပတ်သက်လို့စစ်အုပ်စုရဲ့ကျူးလွန်မှုများကိုအပြစ်ပေးအရေးယူနိုင်ရေးအစွမ်းကုန်တာဝန်ယူဆောင်ရွက်မယ်လို့အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဌာနကလည်းထုတ်ပြန်ထားပါရဲ့ရှင်ဆလပီလေးကျောင်းတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေထိခိုက်ဒေဆုံးနေတဲ့အတွက်လေးရင်စီလေးရင်နဲ့ဆက်ဆက်ပျက်စီးများဤပညာများစစ်ကောင်စီထံတင်ပို့ရောင်းချတာတွေချက်ချင်းရဖို့BMC တောင်းဆိုတဲ့သတင်းကိုတင်ပြပါမယ်။အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေထိခိုက်ဒေဆုံးသုံးရှုံးနေရတဲ့အတွက်အာဆီယံအပါအဝင်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံတကာကုမ္ပဏီများအနေနဲ့အကြမ်းဖက်မြန်မာစစ်အုပ်စုထံလေရင်စီလေရင်နဲ့ဆက်ဆက်ပစ္စည်းများဤပညာများတင်ပို့ရောင်းချနေတာတွေချက်ချင်းရပ်တန့်ပေးဖို့သွေးစွန်ငွေဖြတ်တောက်ရေးလှုပ်ရှားမှုဖွဲ့ BMC ကဇန်နဝါရီ10ရက်နေ့ကတောင်းဆိုလိုက်ပါတယ်အကြမ်းဖက်မြန်မာစစ်အုပ်စုရဲ့လေကြောင်းတိုက်ခိုက်မှုတွေကိုနိုင်ငံတကာကဆက်လက်ပံ့ပိုးနေတဲ့အတွက်အရက်သားပြည်သူတွေအသက်အနည်းဆုံးရှုံးနေရတဲ့အပြင်နေစဉ်လူမှုဘဝအသက်မွေးဝမ်းကြောင်းနဲ့အခြေခံလိုအပ်ချက်များပေါ်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်ပေါ်နေတယ်လို့ထောက်ပြထားပါတယ်။အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုများလေရင်များအစ်စ်မပြတ်ပြန်ဝဲခြင်းနဲ့နေရစွန့်ခွာထွက်ပြေးတိမ်းရှောင်နေရတာတွေကြောင့်ပညာသင်ကြားခွင့်နဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုဆုံးရှုံးနေရတဲ့အပြင်အစာရေစာပြက်လက်မှုစိတ်ပိုင်းဆိုင်ရာတန်ရာတွေနဲ့နာကျင်ထိခိုက်ရမှုများနဲ့စိုက်ပျိုးရေးကိုအတိအကမှီခိုနေရတဲ့အသက်မွေးဝမ်းကြောင့်အလုတ်ကိုင်းတွေဆူဆူရွာရွာပျက်စီးနေရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်စစ်တပ်ကစီးပွိုင်းနဲ့ဗန္ဒာရေးကိုစိတ်ကြိုက်စိုးမိုးချေလည်နေပြီးခရီးတည်တင်လေကြောင်းလိုင်းများရဲ့လေရင်စီတွေကိုပါစိတ်ရင်းမှအသုံးပြုပြီးပြည်သူလူထုကိုပြစ်မှတ်ထားတိုက်ခိုက်နေလို့အတည်ပြုထားပါတယ်အဲ့လိုလေးကြောင်းကနေတိုက်ခိုက်ရမှာလဲပြည်သူလူထုစုဝေးရာဈေးအလှူတန်းနေရာပွဲလန်းသပင်ဘာသာရေးပွဲတော်များဆေးရုံဆေးခန်းများနဲ့ကျောင်းတွေကိုပါတိုက်ခိုက်နေလို့ပြောပါတယ်နိုင်ငံတကာအနေနဲ့လေရင်စီပိတ်ဆို့တန်းခတ်ရေးယူမှုတွေလှုပ်ဆောင်တဲ့နေရာမှာမြန်မာပြည်တွင်းကကုမ္ပဏီတွေကိုသာပိတ်ဆို့နေပြီးပြည်တွင်းကုမ္ပဏီတွေကိုတင်ပို့ပေးနေတဲ့အဓိကကြားတဲ့နိုင်ငံတကာကုမ္ပဏီတွေကိုအရေးယူတာမရှိသေးဘူးလို့ထောက်ပြထားပါတယ်ရှင်လန်စီဒေတာကဖမ်းမိထားတဲ့ပြည်သူစစ်များကိုတုံ့ပန်ဥပဒေနဲ့ညှိထားတယ်လို့ KPF အသိပေးတဲ့သတင်းတော်ဆုံးတင်ပြပါမယ်။ကချင်ပြည်စော့လော်မြို့နယ်လန်စီဒေတာကိုတင်ပိုက်ချိန်မှာဖမ်းမိခဲ့တဲ့ပြည်သူစစ်များကိုတုံ့ပန်ဥပဒေနဲ့ညှိထိန်ထိန်ဆောင်ရှောက်ထားလို့ခါကာဘူပြည်သူ့ကာကွယ်တပ်ဖွဲ့ KPF မနေ့ကဇန်နဝါရီ10ရက်နေ့မှာထုတ်ပြန်ပါတယ်။ကချင်အထူးဒေတာတင်နေမြေမှာပါတဲ့လန်စီဒေတာကိုကချင်လွတ်လပ်ရေးတပ်မတော် KIN နဲ့ပူးပေါင်းတပ်ဖွဲ့က2024ခုနှစ်နိုဝင်ဘာဒုတိယပတ်မှာတင်ပိုက်နိုင်ခဲ့ရမှာ ခုခံနာတွေရှိပေမဲ့ပြည်သူစစ်အဖွဲ့လက်နက်ချခဲ့တာကြောင့်အချိန်တိုတွင်အဲ့ဒီဒေသကိုသိမ်းပရရှိခဲ့လို့သိရပါတယ်KPF ကထုတ်ပြန်တဲ့စစ်တုံးပန်းတွေကိုတွေ့ဆုံမေးမြန်းတဲ့ရုပ်သံမှတ်တမ်းမှာစစ်တုံးပန်းတွေကသူတို့ကို KPF ကကောင်းမွန်စွာစောင့်ရှောက်ပြီးဒဏ်ရာရသူတွေကိုစေဝါကူတာမှုပေးခဲ့လို့ပြောပါတယ်ပြည်သူစစ်ခေါင်းဆောင်တွေကဒေသကိုကာကွယ်ဖို့စီရင်တာရဲ့စစ်တပ်မှတပ်သားဖြစ်စုဆောင်းခံရမှာကိုစိုးရိမ်တာကြောင့်ပြည်သူစစ်တပ်ဖွဲ့ကိုဝင်ခဲရတာလို့လည်းထွက်ဆိုခဲ့ကြပါတယ်လက်စီဒေသကို KIA နဲ့ KPF တို့လာမတိုက်ခင်ကလေးကလက်နက်ချဖို့ကြိုတင်အသိပေးခဲ့ပေမဲ့ပြည်သူစစ်ကောင်းဆောင်တွေကအောက်ခြေရဲဘော်တွေကိုပြောမပြဘဲခုခံခိုင်းတာကြောင့်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ရတယ်လို့လဲစစ်တုံးပန်းတွေကအသိပေးထွက်ဆိုထားပါတယ်။ခါကာဘိုတပ်ဖွဲ့နဲ့တပ်ပေါင်းစုတွေဘက်ကသတင်းပေးခဲ့တဲ့လက်နက်ချဖို့ပါဒါပေမဲ့အထက်လူကြီးတွေနဲ့ခါကာဘိုတပ်ဖွဲ့တို့ကြားမှာဘလို့ညှိနှိုင်းတယ်ဆိုတာမသိခဲ့လို့ပြစ်လိုက်တဲ့သဘောပါ။ကျွန်တော်တို့လည်းကိုယ့်အချင်းချင်းတိုက်ခိုက်ဖို့မရည်ရွယ်ခဲ့ဘူးလို့ပြည်သူစစ်တပ်စစ်မှုတူကရှင်းပြပါတယ်။KPF တပ်ဖွဲ့မှတိုက်ပွဲကနေဖမ်းမိတဲ့စစ်တုံးပန်းတွေရှိသလို KPF ထံခိုးလုံလာတဲ့ပြည်သူစစ်များလည်းရှိရာ KPF ထံပူးပေါင်းလာတဲ့ပြည်သူစစ်အရာရှိတို့ကလက်ရှိစစ်ပွဲဟာလူမျိုးရေးတိုက်ပွဲ၊နေမြေစိုးမိုးရေးတိုက်ပွဲမဟုတ်ဘဲနိုင်ငံကိုဖိနှိပ်အုပ်ချုပ်နေတဲ့စစ်အာဏာရှင်အုပ်စုလက်အောက်ကလွတ်မြောက်ရင်းပြည်သူတော်လှန်ရေးဖြစ်တာကြောင့်တော်လှန်ပြည်သူများဖက်ကနေရည်တည်ပူးပေါင်းကြဖို့ပြည်သူစစ်အဖွဲ့တွေကိုတိုက်တွန်းထားပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်ကိုခန့်မှပေးပို့ထားတာဖြစ်ပါလိမ့်ရှင
်။ဇန်နဝါရီလ12ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်ရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့ရှေ့ပိုင်းတို့တွင်ရပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကယင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်ချီနီမှာဘင်္ဂလားပင်လယ်နောက်တောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့တွင်တိမ်ထူထပ်နိုင်ပြီးကျန်မင်္ဂလားပင်လယ်တွင်တိမ်အထစ်အထစ်ဖြစ်ထွန်းနိုင်ပါတယ်။မိုးချီနီမှာပြည်လုံးတွင်အများအားဖြင့်သားရနိုင်ပါတယ်။ပင်လယ်ပြင်ခြေနေမှာအခိုင်ကံရံဘတ်တွင်လေသည်ရှစ်တောင်ဘက်မှတနိုင်၅မိုင်မှ၁၀မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါသည်။မုဒမကွေနှင့်တနင်္လာရီကံရံဘတ်တွင်လေသည်အရှိတ်ဘက်မှတနိုင်၁၀မိုင်မှ၁၅မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင့်အတက်ရှိနိုင်ပါသည်ရှင်။
ရေဒီယိုအန်ယူဂျီမှဆက်လက်တန်လှမ်းပေးနေပါတယ်။ယခုဆက်လက်ပြီးစိုက်ပျိုးစီးပွားတောင်သူစကားတန်အစီအစဉ်ကနေအချမ်းဖက်စစ်တကငွေစပားစိုက်ဧကတန်တိုးမြှင့်ဖို့ဖိအားပေးနေပြီးလေသမားတွေကစိုက်ပျိုးရေရဖို့အဓိကလို့ပြန်လည်ပြောဆိုတဲ့အကြောင်းကိုလူဦးနိုင်ကတင်ဆက်ထားပါရရှင
်။ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာ။အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစီးပွားတောင်သူစကားတန်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။အကြံပေးစစ်တပ်ကနှွေစပားစိုက်ဤကတသန်းကိုတိုးမြှင့်ဖို့ဖိအားပေးနေပြီးလေသမားတွေကစိုက်ပျိုးရေရရှိဖို့အဓိကလို့ပြန်လည်ပြောဆိုလာကြပါသည်။ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါသည်။တနိုင်ငံလုံးနှွေစပားစိုက်ဤကနှစ်သန်းကနေစိုက်ဤကတသန်းအထိတိုးမြှင့်သွားဖို့အကြံပေးစစ်တပ်ကဖိအားပေးနေပြီးစိုက်ပျိုးရေအခက်အခဲကြောင့်နှွေစပားမစိုက်ပျိုးနိုင်တဲ့တောင်သူတွေကစိုက်ပျိုးရေရရှိဖို့ကအဓိကလို့ပြောဆိုလိုက်ကြတာဖြစ်ပါသည်။ဒီအခြေအနေကိုစပားဆိုင်ဤကတတန်းကျော်ရှိတဲ့ရန်ကုန်တိုင်းဒေသကြီးမှလေသမားကြီးတဦးကပြောဆိုလိုက်တာဖြစ်ပါတယ
်။ကျွန်တော်တို့လေသမားတွေတောင်သူလေသမားအစ်စ်ကအဓိကနေရာကရေလမ်းအဓိကပဲ။ချောင်းမြောင်းကောင်းမယ်ရေကောင်းမယ်။ဒီကဟောဟိုးလာမယ်ချက်ချင်းလျှောက်ချမယ်ရေသွားမယ်။ဒါဆိုရင်တော့ကျွန်တော်လေသမားတက်စီပြတာပေါ့။ချောင်းမြောင်းနေရာလောက်ကိုအိန္ဒိယဝင်ဆောက်တာပြီးတော့ခေါင်းတော့ချောင်းနေရာကြီးတော့မိုးရွာရင်ဇသွေးထွေးကြည့်ရတယ်ရေကဘယ်ဘက်သွားတယ်ဘယ်ဘက်လာတယ်ဆိုတော့ဒီလိုနေရာမျိုးမှာ၃လစပားကိုကျဲပြီးတော့ခင်ဗျားတို့လေးလအတွင်းရိတ်ပြီးတော့စပားကိုမိုးစပားဆက်မယ်ဆိုခင်ဗျားဘလို့လို့ရမလဲ။ရောက်နိုင်မလား။အဓိကရေလမ်းကောင်းပါကော။ရေလမ်းမကောင်းတဲ့နေရာကဘလို့လို့လို့ရမလဲ
။အကြံပေးစစ်တပ်ကမိုးစပားအပီတီးတဲ့စိုက်ပျိုးတဲ့နှွေစပားအပြင်အခုလိုရေချချိန်မှာစိုက်ပျိုးကြတဲ့ရေချနောက်စိုက်စပားတွေကိုပါစိုက်အီကတိုးချဲ့ဖို့ဖိအားပေးနေတာဖြစ်ပါတယ်။အရီလူတွေဖိအားပေးနေပြီမဲ့စံစပားဈေးနှုန်းတွေကိုထိန်းချုပ်ထားပြီးမျိုးစပားကအစခရိုနီလုပ်ငန်းရှင်တွေတင်သွင်းနေရောင်းချနေတဲ့ဓာတ်မီဩဇာဘူးသက်စီမှုသက်စီပေါင်းသက်စီကအစစိုက်ပျိုးရေးသွင်းအားစုမှန်သမျှကိုဈေးနှုန်းထိန်းချုပ်နိုင်တာမရှိတဲ့အပြင်အဲ့ဒီပစ္စည်းတွေကိုတင်သွင်းဖို့အတွက်နိုင်ငံခြားငွေနဲ့တင်သွင်းခွင့်လိုင်စင်တွေကိုကန့်သက်ထားတဲ့အတွက် အစမတန်ဈေးကြီးတာလူတလုံးမရတာစတဲ့အခက်ခဲတွေနဲ့ရင်ဆိုင်နေရတာပါ။ပဲခူးအရှိချမ်းဒေသကရေးချနောက်စိုက်စပါးစိုက်ပြိုးသူတောင်သူတဦးကတော့လက်ရှိ2025ရေးချနောက်စိုက်ရာသီမှာသွင်းအားစုဈေးတွေပိုတက်လာပြီးစပါးစိုက်ပြိုးတဲ့လုပ်ငန်းဟာမီယိုဖလာဓမ္မဦးချနှစ်သက်မျက်နှူးတဲ့လုပ်ငန်းကနေတခြားရွေးစရာမရှိလို့သာလုံခြုံနေရတဲ့လုပ်ငန်းဖြစ်လာတယ်လို့ဆိုပါတယ်
အဲ့ကနေဈေးပိုကြီးတာဆက်ကမနေ့ကဆိုရင်3000ဒီနေ့5000ဖြစ်ပါတယ်ဒီကောက်ဆက်ခုတ်လေးယူပေါ့ထဲထိုးဆက်ခုတ်မှဆိုဒီကတသိမ်းမရဒီကျွန်တော်တို့ရှိမှာအားကြောင့်ဒီမြို့သားကြတော့လည်းမနေ့ကဆိုရင်7000လောက်ကိုရှိတယ်ဒီနေ့ဆိုတသိမ်းလောက်တသိမ်း3000ဖြစ်ပါတယ်အကောင်လုံးကောင်အကောင်လုံးဈေးနှုန်းကြီးကြီးကုန်နေ့ကကျွန်တော်တဘာဝယ်ကြရတသိမ်းမှ2000အခုနေ့3000ဒီကောက်အကောင်လုံးကြီးတာလည်းမကြည့်အောင်ဦးတက်ပြီးတော့လောက်ရတာရှိတော့လောက်နေတာ
လက်ရှိဘန်နာနှစ်အတွက်စုစုပေါင်းစံတင်ပို့မှုကနေအမေရိကန်ဒေါ်လာတန်950နီးပါးရရှိထားပြီးလာမယ့်နှစ်အကုန်မှာတော့အကြမ်းဖက်စစ်တပ်ရည်မှန်းထားတဲ့စံကားရတဲ့ဝင်ငွေကအမေရိကန်ဒေါ်လာ1ဘီလီယံအထိရရှိနိုင်ခြင်းရှိနေပါတယ်။နိုင်ငံခြားငွေလိုအပ်ချက်ရှိနေတဲ့အကြမ်းဖက်စစ်တပ်ဟာတီးတဲ့စိုက်အေကတိုးဖို့အတွက်လက်ရှိနှွေစပါးစိုက်အေကရဲ့ထောက်ဝက်တိတိကိုတိုးချဲ့စိုက်ပျိုးဖို့ဖိအားပေးနေပေမယ့်စိုက်ပျိုးရည်ရရှိဖို့ဖြည့်ဆည်းပေးနိုင်တဲ့အခြေအနေမှာတော့မရှိဘူးလို့လေသမားတွေကသုံးသပ်ပြောဆိုနေကြပါရခင်ဗျာအခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ကိုမြင့်သူကပေးပို့ထားတာဖြစ်ပါရခင်ဗျာ
ဆက်လက်ပြီးဗီဒီယိုအန်ယူဂျီရဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကနေကရင်နီကရားဘာသာဖြင့်တပတ်တွင်သတင်းများကိုကိုယ်တွေကတင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင
်ဘောဂမှုဖက်စီလော့ပလီတမှုပဲစင်ခုံညာအရှုခဲရေဒီယိုအန်ယူဂျီတနွေကူရီကြာရင်ဟစ်စုထီလူပဲစင်နာကြာလင်းငို့နပါဘာမာကူရဲနုပဲကလူလရီကြာရင်နမှာကလိမတ်အပလောင်မှုစီအဒူလနိဒူရူရအငင်းခါရှိခရရအစီလီမီတီနီဒူများချေကိနာမီချေတမေကူရင်နုဒုခရူထီကိစီအလီဖီနီဒူစီရင်နမှာမေတာတူဖရဘဲနီတီအငင်းအလိုနီဒူဖုန်နချေကိအဒူခုအလီဟီနီဒီအရီကြာရင်နုဟိဆူထီလူပဲစီပါကလိမတ်အပလော့မှုစီအဒူလနိဒူရူရအငင်းခါရှိခရရအလီမီတီနီဒူနာမီချေတမေကူရင်နုဒုခရူတိကီအလိဖီနီဒူစီနမမေတာတူဖရဘဲနီတီအငိအလိုနီဒူဖုန်နတိကီအဒူခူဒူဝါလရှိလာရင်နာရောအဒတ်ဆုဟေကန်နီဒူဖွေနာပရေတိကီကလောအပလောမှုစီနာအလိရှာပါကခေရှုနီဒူကလိမတ်တခြားတဲ့ပါအပလောမှုစီအပလေမေပလော့ချီအချီအရီဖရူနီဒူလူဟေနာမမေပြေဖရဘဲနီဒူကလိမတ်အပလောမှုစီဖုန်နပရေဘီတမတေတရားစီလိပိထရဘဲနီတီအငိဟေနာမကလိမတ်အပလောမှုစီအလိုဒူနီဒူရူရအငီရင်နမေတာသူဖျာဘဲနီတီအငီအလိုဒူနီတူဖွေနာပရေကလိမတ်အပလော့မူရင်နာမအလိပကလောမာနီတူဗီမူကေမူနအခဲအေစီနီကာခေဆာနီတူခါရှိခရယာစီရင်နဘေမေတာသူဖျာဘဲနီတီအငီအလိုနီတူကလိမတ်အပလော့မူစီအဒူနီတူရူရအငီခါရှိခရယာအေစီလိမေထင်နီဒီနာမီချီတမေရင်နထိကေကလောအပလော့မူစီနာရောအလိဖီနီတူစီနာမဘေမေတာသူဖျာဘဲနီတီအငီအလိုနီတူဖွနနူတူတိုအလိမေကျူနီဒီလိုကုဆာဖော့နာရှိချီစီတူတိုအလိရှေသာနီဒူကလိမန်အပလော့မှုစီနီလိုတာတဲ့ရှင်ညာရှိလူစီရင်မေတာတူဖရာဘဲနီတီအငဲအလိုနီဒူဖုန်ထိကေအဒူခူရင်နာရောအဟိကန်နီဒီရင်နာပဲနူတူတိုအလိပလူထူနီဒီနာကလိမန်အပလော့မှုစီဘောဆူပေါ်လာဟိဘေးစူနီဒီလူစီတူတိုမြမမေဂျာနီဒူစီရင်နာမှာမေတာတူဖရာဘဲနီတီအငဲတိကေအဒူခူရီနာရောတထုချာဟေကန်နီဒူဒုခူရတိကေဖုန်ဟေနမစင်ငေနီဒီနာတရီတေကြဖွေနာဗရလခင်မီချူကလေ KNA နီရီတယနာလူတယင်အိုတခွဲမှုခွန်လာမှုရင်နာရောအတိလျာနီကြတူဆဲဒမူပြဗီမှုတခြားတပါကူအရိကြရင်နဟေဆုထေလူပဲစီပါလခင်မီချူစီကလေ KNA နီရီတယနာလူတယင်အိုတခွဲမှုခွန်လာမှုရင်နာရောဘေမူပြဗီမှုတခြားတဲ့ပါကူရင်အဒီလျာနီကတူဆေဖုန်ဘေဇန်နဝါရီလဆူငီကူရင် KNE နာရောဒီလူထီနီကတူမီလာရီကြာရင်နာပရလခင်မီကျူစီကလစ် KNE နေရီတယနာလူတယင်အိုတခွဲမှုခွန်လာမှုရင်နာရောမူပြဗီမှုတခြားတဲ့ပါကူရင်ဆပါကခေရှူနီဒူကလီမတ်ကောက်စီအပလော့မှုစီဖွင့်တဲ့အခဲဘေဇန်နဝါရီလတငီကူရင်ဒီလျာနီကတူဆေဖွေနာပရဖက်ဒရယ်ဒီမိုကရေစီနာလခင်မီကျူဖူစီယန်ညေစပါကချီရှူနီဒူကလိမတ်ကောက်စီအပလော့မှုစီဖုန်နထ အဒီလျာနီကြဒူဆက်တက်ခွမ်းမှုခွန်လာမှုအငင်းလက်ခီမီချူကလစ် KNE ရနာရောကြာဒူဂျာယေတညာနီကြဒူလူဖုန်ဟင်နမဆင်ငင်းနီဒနာတရီတေကြရနာရဲညာတိကေကူတခြားတဲ့ပါအပလောမှုစီရနာရောဘကလောမှာပုတ်တရီဘဲနီကြဒူဝေမှုတရေလူရှင်နာလူကူဖုန်ထဝေမှုလူရှင်နာတုကူရင်အစပါထေကြနီဒူဖုန်ဟော MOD အလီဒီထေလူနီဒူမီလာအရိကြရင်နဟိဆုထေလူပဲစီပါညာချေကေကူရင်နာမှာတခြားတဲ့ပါအပလောမှုစီရင်နာရောဘကလောမှာပုတ်တရီဘဲနီကြဒူဝေမှုတရေလူရှင်နာလူကူဖုန်ထဝေမှုလူရှင်နာတုကူရင်အစပါထဘဲနီကြဒူဖုန်ဟော့ဖလူမီစီတက်ပလော့ဂျီနီဒီအငေခွေးတတကယ်နီအငေဖရကြာကူမာဖို့ MOD ရင်နာရောဗေဇန်နဝါရီလဲလွင်ကြီးရင်နဒီလူထီနီကြဒူမီလာရီကြာရင်နာပဲကလီမန်အပလော့မှုစီဖြစ်ဖေထီနီကြဒူစီပရိုတူနီဒီအနာနီရီနေရှင်နယ်လွင်နာဒီဇင်ဘာလဲအကူတတကယ်နီတီကေဖူအငေကလစ် PDF နာမြေချူဖူတခြားတဲ့ပါအပလော့မှုစီရင်နာရောဘကလောမှာပုတ်တူရီဘဲနီကြဒူဗီမူတရေလွရှင်နယ်လွကူဖုန်ထဝိမူလရှင်နာတုကရင်အစပါထေကျန်ဤသူဖုန်ဟိနမဆင်ရင်ဤသူညာဤဒီနာဆေကိုဟိနမတကိလေလောရင်တတိကေနိတိကေဖုအပလောမှုစီနာမြေချူဖုတခြားတဲ့ပါအပလောမှုစီနာရောဘုကလောမဘေနိကြသူဟောလူရှင်နာလူဆေကိုဖုန်ဟိနမဒဆုဆင်ရင်ဤကြရည်နာပရင်ခုညာရှုခေရင်နာမကလိမက်ကောက်စီအပလောမှုစီနာရောအစီပတ်တူရီဘေနိသူဝိမူရင်နာမဦးကန်ဤသူတယေနညုကဖုန်ထေမြာနီဒီနာစေကူဟိနမာအိုကယာနီဒီဝဲဆူရှင်နာညေစေကူဖွင့်နာပရေညာချီကေကူရင်နာမဆေပလူတပလူရင်နာမအေစီပတ်တရီဘဲပါတိုအန်ယူဂျီခွီတတကယ်နီအငေဖရကြာခုမဘူရင်နာရောဒီလူထီနီကတရင်နာပရေမီဂျူဖူးစီတပလော့ဂျီနီဒီအငေခွီအန်ယူဂျီမီဂျူဖူးစီတစတပါနီဒီအငေအပလော့မူစီနာချီကေဖူးအပလော့မူစီမေပလော့ဂျီနီဒီဖုန်ထေချီကေပလော့ဂျီတကူလော့ပရီတပေပူလာဦးနီဒီအငေအချေအရီပဟယာပူနီဒူဖုနာပအန်ယူဂျီခွီတတကယ်နီဒီအငေဖရကြာကူမာပူရင်လာရောဘေဂျန်ဝါရီလဲလွင်ကြီးရင်နဒီချေလူနီကြဒီဖွေဟင်းနမစင်ငင်နီဒီနာတရီတေကြာရင်လာပဲအဘေကျန်နာချက်ထီကေဒေါ်ဆူဇီပရိုပြချက်စီနာခွီစီရင်လာရောမြာချေကေဂလီမန်အပလွန်မူစီအလီမေနီဒီတေကူစီနုအိုတဖာဘဲနီဒီအငေတတုထျာဟင်းနီဒီအရီကြာရင်နဟေဆူထီလူပဲစီပါအဘေကျာနာချက်ချီကဒေါ်ဆူစီပရိုပြချက်စီနာခွေအပလော့မှုစီရင်နာရောညာချီကကလီမန်အပလော့မှုစီအစီလေးမီနီဒီတေကူစီနလေတော့ဖာဘဲနီတေအငိဒီဖန့်မြန်မာဒီမိုကရေစီရင်နာရောတထူချာဟေကန်နီဒီရင်နာပဲချက်ချီကပါလီမန်ကော်မတီရင်နာရောအစီဘေကျာနီဒီကလီမန်အပလော့မှုစီဖုန်ထအစ်ထော်နီယာဖရိုနီဒီနာညာချီကဖူးစီအဖွေနာပဲအဘေကျာနာချက်ချီကဒေါ်ဆူစီပရိုပြချက်စီနာခွေအပလော့မှုစီရင်နာရောမြတ်ချီကေကလီမန်အပလော့မှုစီလိမေနီဒီတေကူစီနောအတူဖာဘဲနီတီအငေတထူထျာဟေကန်နီဒီရင်လာပဲချက်ချီကေရင်နာရောအန်ယူဂျီရင်နာမှာမြတ်ချီကေခွိဖုန်အေစီမြမမေချာနီကြာဒီဖုန်အထအတိခွဲဖို့မှုနီကြာဒီအန်ယူဂျီစာပေယုတ်ဖွေနာပဲမြတ်ချီဒညာရှင်နီဒီနာကလီမန်အပလော့မှုစာပေစီဖုန်ဟေနာမှာဒီအဒီရီမေပလော့ချီဖရိုနီဒီနာကလီမန်အပလော့မှုစီဖွေနာပဲဒီဖမ်မြန်မာဒီမိုကရေစီအပလော့မှုရင်နာရောမြန်မာမီဒီယာဟိတ်ကန်နီတို့ဖွေဟင်းနမစင်ငင်းနီဒီနာသတိတေကြာရင်နာပဲဂွန်ညာဟိဆူထီလူပဲစီရေဒီယိုအန်ယူဂျီတနွေကိုရီကြာရင်နာမထင်းနီကြာဒီဘေဟောနီတာနီတို့ဘာမှုဖက်စီလော့ပလီအမှုရာတွေ့ရထဆယ်နီလော့ဒီပုံနဲ့တဖရေပါနီတပွေတတူရီ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ52.16MHz ညပိုင်း၈နာရီခွဲမှာ25.17MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေတော်တွေကဆုတောင်းနေကြပါတယ်ရှင်။မြေသားမြို့မြို့ဆိုရယ်စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြီးတော့ကြားတာက ထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်